American သမ္မတ Joe Biden နဲ့ Russia သမ္မတ Vladimir Putin တို့ရဲ့ကျင်းပရထိပ်သီးစည်းဝေးပဲပြီးဆုံးသွားခဲ့ပါပြီ။ကျင်းပမျိုးဟာဆိုရင်တမိုင်းစဉ်တစ်လျှောက်နိုင်ငံရေးအုပ်စုဘက်လိုက်မှုကင်းမဲ့ခဲ့တဲ့အစဉ်အလာရှိတဲ့အတွက်ခေါင်းဆောင်နှုတ်ဦးတို့ဟာဒီမျိုးမှာတွေ့ဆုံဖို့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးပွဲပြီးစီးရပြုတ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Vladimir Putin ကဆွေးနွေးမှုဟာအပြုသဘောဆောင်တဲ့ရန်ဆောင်ပြောဆိုမှုကင်းမဲ့ပြီးအမေရိကန်သမ္မတကြီးဟာလည်းပဲအပြုသဘောရှိတယ်။ညံ့ညတာတာရှိတယ်။အတွေ့အကြုံများပြတဲ့ဝိုင်းရင်နိုင်ငံရေးသမားယူသူဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒီနေ့အစောပိုင်းကပြန်ခေါ်ခဲ့ကြတဲ့နှစ်နိုင်ငံသံအမတ်ကြီးတွေကိုလည်းပဲပြန်လည်ဆွေးနွေးတော့မယ်လို့ဆိုပါတယ်။မဟာဗျူဟာတည်ငြိမ်ရေးနဲ့ cyber လုံခြုံရေးကိစ္စတွေကိုတော့နောင်ဆက်လက်ဆွေးနွေးတော့မယ်လို့ပြောသွားပါတယ်။ဒါပေမဲ့ယူကရိန်းနိုင်ငံ NATO အဖွဲ့မှပါဝင်ရေးနဲ့ရုရှားအတိုက်ခံ Alexei Navalny တို့ကိစ္စတွေမှာတော့အဖူးထစ်တွေရှိနေပါတယ်။နဗာနီဟာပြည်တွင်းဥပဒေကိုချုပ်ဖောက်တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပြီးယူကရိန်းနိုင်ငံ NATO မှာပါဝင်ရင်းနဲ့ပတ်သက်လို့ကတော့ဆွေးနွေးစရာမရှိဘူးလို့ပြောပါတယ်။သမ္မတဂျိုးဘိုက်ဒင်ကတော့ယူကရိန်းနိုင်ငံရဲ့ NATO အဖွဲ့ဝင်ဖြစ်ရေးကိစ္စဟာအဂရီမူကင်းရှင်ရေးအပါအဝင်လူအချက်တွေနဲ့ကိုက်ညီမှုစီဖို့ကအဓိကဖြစ်တယ်။အဲ့ဒီအပေါ်မှာမူတည်ရဲလို့ပြောတော့ပါတယ်။တည်င်းသာရှင်းလင်းပွဲပြီးခရင်လင်ကထုတ်ပြန်တဲ့ကြေညာချက်တစ်ခုထဲမှာတော့အမေရိကန်နဲ့ရုရှားတို့ဟာတင်းမာမှုဖြစ်နေတဲ့အချိန်မှတောင်းမဟာဗျူဟာဆန်ရာရည်မှန်းချက်ကိုဆက်လက်တိုးတက်အောင်လှုပ်ဆောင်ပြီးလက်နက်အကြိမ်တပ်ဆင်မှုနဲ့နျူကလ িয়ার ဆစ်ဖြစ်နိုင်တဲ့အန္တရာယ်ကိုဆော့ချနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။